ါရှင်ပါခင်ဗျ။အခုပြီးခဲ့တဲ့သတင်းပတ်ဒီဇင်ဘာလ၁ရက်နေ့ကအမေရိကန်နိုင်ငံယာယီဝန်ကြီးမစ္စဆယ်လရီကလင်တန်ဟာမြန်မာနိုင်ငံကို၂ရက်ကြာခရီးစဉ်အဖြစ်နဲ့သွားရောက်ပြီးသမရဦးသိန်းစိန်နဲ့အတူလွှတ်တော်ပုဂ္ဂတာတွေလွှတ်တော်ကိုယ်စားလှယ်တွေဒါအပြင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ဒီမိုကရေစီအင်အားစုတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့ဆွေးနွေးခဲ့ပါတယ်။အခုလို Mrs. Clinton မြန်မာနိုင်ငံကိုသွားရောက်တာဆိုလို့ရှိရင်အနှစ်90ကျော်ကာလမှာအမေရိကန်နိုင်ငံယာယီဝန်ကြီးတစ်ယောက်မြန်မာနိုင်ငံကိုသွားရောက်ခဲ့တယ်ဆိုတာမရှိခဲ့တဲ့အတွက်ကြောင့်မလို့ဒီခရီးစဉ်ကိုသမိုင်းဝင်ခရီးစဉ်အဖြစ်နဲ့ထူးထူးခြားတဲ့ခရီးစဉ်အဖြစ်နဲ့အားလုံးကပဲဝိုင်းပြီးတော့အဆောင်ကြီးနေခဲ့ကြပါတယ်။အစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက် Mrs. Clinton ကတင်းစားရှင်းလင်းပွဲလုပ်ခဲ့တဲ့အပြင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့နောက်မှာလည်းပဲတင်းစားရှင်းလင်းပွဲတွေလုပ်ခဲ့ပါတယ်။အလားတူပဲဒေါ်အောင်ဆန်းစုကြည်နဲ့ဒီလွတ်တော်ဥက္ကဋ္ဌဦးရွှေမန်းတို့ကလည်းပဲဒီတင်းစားဆရာတွေနဲ့တွေ့ဆုံပြီးပြောခဲ့ဆိုခဲ့ဆွေးနွေးခဲ့ကြတာတွေကိုထုတ်ပေါ်ပြောကြခဲ့တာတင်းနေထဲမှာတွေ့ပြီးကြားပြီးဖြစ်ကြပါပါ။ဒီတော့ဒီခရီးစဉ်တစ်ခုလုံးနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ကျွန်တော်အခုဒီအမေရိကန်ပြည်ထောင်စုအင်ဒီယားနာတက်ကတူကဒီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာသုတေသနဌာနလက်ထောက်ညွှန်ကြားမှုဒေါက်တာငွင်ကျုံးလျံအမေရိကန်အနောက်ဘက်ကမ်းခြေဘာကလီတက်ကတူကနိုင်ငံရေးသိပ္ပံပညာဘာရကူဘွဲ့လေ့လာစည်းဝေးနေတဲ့ဦးမင်းစင်နဲ့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် BADA ခေါ်မြန်မာအမေရိကန်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးညွန့်တန်းတို့ကိုတယ်လီဖုန်းပေါ်မှာဆက်သွယ်ဖိတ်ကြားထားပါတယ်Mrs. Clinton ရဲ့ခီးစဉ်တစ်ခုလုံးနဲ့ပတ်သက်ပြီးတော့ဘယ်လိုအမြင်သဘောထားရှိလဲဆိုတာဥစွာပထမဒေါက်တာငွင်ကျုံးလျံကိုမေးပြရစေခင်ဗျ
။ဟုတ်ကဲ့ဆရာ။နိုင်ငံချဲဝန်ကြီး Hillary Clinton ကပြည်ထောင်စုမြန်နိုင်ငံအစိုးရကိုပါလိုက်တဲ့စကားတွေဟာယူယူရှိရှိလေးပါ။ပထမချက်ကနိုင်ငံရေးအကျဉ်းသားတယောက်ကိုထောင်ချနေတူ၍ American ရဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့သဘောထားနဲ့ policy ကိုပြောမှာမဟုတ်ဘူး။ဒုတိယချက်ကပြည်တွင်းစစ်မရက်ဆဲတူ၍ဒါမှမဟုတ်တိုင်းရင်းသားဒေသတွေမှာသူစီစင်မှုတွေမြတ်ဆဲတွေအမေရိကန်နိုင်ငံရဲ့ပြည်ထောင်စုမြောက်နိုင်ငံပေါ်ထားရှိတဲ့သဘောထားပြောင်းမှာမဟုတ်ဘူးတတိယချက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်2018အဲ့ဒါ2006ခုနှစ်နဲ့1884 2009ကဆုံးဖြတ်ချက်တွေကိုလိုက်လာပါဒီအချက်၃ချက်ကိုမြောက်နိုင်ငံဘက်ကလှုပ်ဆောင်လာတဲ့အမေရိကန်ဘက်ကလည်းမြောက်နိုင်ငံပေါ်ပိတ်ခတ်ဒါကအရေးယူမှုတွေရုပ်သိမ်းပေးမဲ့အပြင်အကူအညီပေးဖို့အဆင့်တင်ရှိတယ်ဆိုတာအယူအသားဆုံးနဲ့အလွယ်ဆုံးစကားနဲ့သူကပြောသွားတယ်။အဲ့လိုရိုးရှင်းရှင်းပြောလိုက်တဲ့စကားတွေဗမာစကပုံမှာရှိတဲ့ကျွဲပါဆောင်တီလိုဟာမျိုးမဖြစ်ဖို့အရေးကြီးတယ်။မြန်မာဘက်ကအကောင့်ထဲပေါ်စီလိုတဲ့ကိစ္စတွေအကောင့်ထဲပေါ်နိုင်ဖို့အခုထိလှုပ်ဆောင်နိုင်မှုမရှိတဲ့အနေအထားမှာကမ္ဘာပတ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအရေးမှထားရှိတဲ့ American policy ပြောင်းလဲမယ်ဆိုတဲ့ပြောဆိုချက်တွေဟာစင်ရမွေးတဲ့မှုတွေပြဿနာဖြစ်ရှင်းဖို့အတွက် American ရဲ့သဘောထားကိုထင်ဟပ်ပေါ်လွင်စေတယ်လို့ကျွန်တော်တို့ယူဆပါတယ်ဒီအချက်၄ချက်ဟာ Hillary Clinton ပမာပြီးတွားပြီးတော့သမ္မတဦးသိန်းစိန်နဲ့ဦးသိန်းစိန်ဦးဆောင်နဲ့အစိုးရကိုပြောထားတဲ့စကားတွေပဲလို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာဒီတော့ Mrs. Clinton ပြောကြားခဲ့တဲ့စကားတွေထဲမှာလည်းပဲအာဏာရှင်စနစ်ကနေပြီးတော့ဒီဒီမိုကရေစီနိုင်ငံတနိုင်ငံဖြစ်လာဖို့အတွက်အသွင်ကူးပြောင်းတဲ့အချိန်ကာလအတော်အတွင်းမှာကအခက်အခဲအဟန့်အတားတွေအများကြီးရှိတယ်ဆိုတာသူတို့နားလည်ပါတယ်ဒီတော့နည်းနည်းတော့အချိန်ပေးမဲ့သဘောမျိုးပေါ့လေကြာပေမဲ့လို့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအတားအပြင်တခြားဒီမြန်မာနိုင်ငံပေါ်မှာအရေးယူထားတဲ့ကိစ္စတွေကိုဒီမြန်မာအစိုးရရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပြုပြင်ပြောင်းလဲမှုတွေပေါ်လာရင်ပေါ်လာတာနဲ့အမျှအလိုက်အထိုက်တဆင်ချင်းနဲ့ပြန်လဲပြီးတော့တုံ့ပြန်သွားမယ်လို့ပြောကြားသွားတာလေကျွန်တော်တို့ကြားလိုက်ရပါတယ်။ကိုမင်းစင်ကိုကျွန်တော်မေးပြရစီခင်ဗျာ။ဒီခရီးစဉ်တစ်ခုလုံးနဲ့ပတ်သက်ပြီးဘယ်လိုများမြင်မိပါလဲ
။အခရီးစဉ်တစ်ခုလုံးနဲ့ပတ်သက်ပြီးခြုံပြောရင်တော့ဗျာ American ဆိုရကတော့ဒီပထဝီနိုင်ငံကြီးအခြေအနေရောအာရှဒီအရှေ့တောင်အာရှနဲ့အာရှကိုပြန်ပြီးတော့ဥလှည့်လာတယ်။အဲ့ဒီခါမှဒီဗမာနိုင်ငံကိစ္စကြောင့်နှစ်ပေါင်းဒီကျွန်တော်17နှစ်လောက်ရှိပေါ့လေဒါကျွန်တော်တို့ဒီဘီလ်ကလင်တန်ရဲ့ဒုတိယသက်တမ်းသမ္မတဂျော့ချ်ဘွတ်ရှ်ရဲ့သက်တမ်းတစ်ခုအဲနှစ်ပေါင်း17နှစ်လောက်မှာဒီ American ကအာရှမှာဟိုအတန်ကြီးကင်းကွာတယ်လို့ဖြစ်ခဲ့ရပါတယ်ဖြစ်ခဲ့တဲ့အကြောင်းတွေမှာကျွန်တော်ဒီကျွန်တော်အကြမ်းဖက်မှုတွေကိုဖြေရှင်းတဲ့ကိစ္စတို့အရှေ့လေဘက်မှာအာရုံစိုက်နေရတို့အာဖဂန်နစ္စတန်ကိစ္စတို့ပေါ့ဒါတွေလည်းအများကြီးပါပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲလေဒီ ASEAN နဲ့ American ဆက်ဆံရေးမှာအဓိကပြဿနာတစ်ခုတက်နေရတာကတော့ဒီမြန်မာနိုင်ငံကိစ္စဖြစ်ပါတယ်မြန်မာနိုင်ငံကို ASEAN အဖွဲ့အစည်းမှာပါဝင်ဝင်ပြီးပြီးနောက်ပိုင်းမှာ American ဆိုရဆက်ဆက်က ASEAN နဲ့အစစ်မြင့်ဆွေးနွေးမှုတွေကိုလုပ်ဖို့တော်ဆောင်ရှာခဲ့ပါတယ်ဟောဒါရေးပြန်ပြီးကြည့်မယ်ဆိုရင်အခုအချိန်မှာ American ကအရှေ့တောင်အာရှနဲ့အာရှကိုပြန်ပြီးဥလှစ်လာတဲ့အခါမှာဒီမြန်မာပြည်ပြဿနာကိုရှင်းဖို့လိုတယ်သူတို့ပြန်ဟိုကားမှာဟလာအာနာယူပြီးချိန်ကစပြီး ော့ဒီမြန်မာပြည်ထနာကိုအာဆီယံဘောင်ထဲကလည်းရှင်းမယ်ဆိုတဲ့မူကိုသူတို့ချထားတာဖြစ်ပါတယ်အဲ့တော့ဒီမြန်မာပြည်ထနာကိုအာဆီယံဘောင်ထဲကရှင်းမယ်လို့အမေရိကန်ကမူချထားတဲ့အခြေအခြားတစ်ဖက်မှာလည်းဗမာအစိုးရဟာအထူးသဖြင့်ဒီတရုတ်နဲ့ပတ်သက်လို့ရှိရင်တော်တော်ကိုစိတ်အနှောက်အယှက်ဖြစ်လာတယ်မတားခင်ကတွေ့ရပါတယ်အထူးသဖြင့်ဒီကျွန်တော်မြစ်စုံစင်နန်ကြီးကိစ္စမှာဗမာပြည်ထဲမှာလူလူကနေပြီးတော့အကြီးအကျယ်ကန့်ကွက်နေတဲ့အချိန်မှာတင်းစင်ကနေပြီးတော့တရုတ်အစိုးရနဲ့တရုတ် CPI ကုမ္ပဏီကိုအချင်းချင်းဆက်သွယ်ပြီးတော့ဒီကိစ္စကိုဖြေရှင်းပေးဖို့ဆိုပြီးတော့မြစ်တာရက်ခံပါတယ်ဒါပေမဲ့လည်းတရုတ်အစိုးရနဲ့တရုတ် CPI ကုမ္ပဏီကဒီကိစ္စကိုအတော်အချင်းကြာဖြစ်လို့ရှုခဲ့လို့ကျွန်တော်ကြားရပါတယ်ချုပ်ပြောမယ်ဆိုရင်အဲ့လိုမျိုးတရုတ်ဘက်ကဟလာဟလာတန်းတူမဆက်ဆံတာဒီချိန်လေးမှာတရုတ်ကညီမအစိုးရကိုဖိအားပေးပြီးတော့ဒါအာဆီယံထဲမှာတရုတ်အကြိုက်လိုက်ပြီးတော့ပြောဖို့ဟလာဟလာတရုတ်ကိုဟိုဘယ်လိုခေါ်မလဲကျွန်တော်တို့အကျိုးကိုအာဆီယံထဲမှာကိုစားပြုပေးဖို့ပြောတာတွေကိုလည်းညီမအစိုးရကမနစ်သက်ပါဘူးကျွန်တော်ချုပ်ပြောမယ်ဆိုရင်တော့တရုတ်နဲ့ပတ်သက်ပြီးတော့လည်းညီမအစိုးရအတော်စိတ်ပြတ်လာတယ်တရုတ်ကိုအားကိုးနေမှုလည်းရှော့ချခြင်းနဲ့အဲ့ဒီအချိန်နဲ့ညီမအစိုးရဘက်ကလည်းအဲ့လိုစဉ်းစားတဲ့အချိန်ဒါအမေရိကန်ဘက်ကလည်းပထမနိုင်ငံရေးရာအာရှကိုပြန်ဦးတဲ့အချိန်ဆိုတော့ဘောကတော့ဗျာဒီအကျိုးစီးပွားနှစ်ခုတွားပြီးတော့စုံလက်ကြတဲ့အချိန်ဖြစ်ပါတယ်အဲ့တော့ဒါကတော့ဒါအရေးကြီးတဲ့ပထမနိုင်ငံရေးနောက်ခံအကြောင်းချက်ပါဒီမှာအခြေခံပြီးတော့ဘယ်လိုအပြေးယူလုပ်ကြမလဲဆိုတာတန်တမာကိစ္စဒါအများမြင်သာထင်သာကောင်းအောင်လို့အများကြားကောင်းအောင်ပြောတဲ့ကိစ္စလည်းအများကြီးပါပါတယ်
ဟုတ်ကဲ့ခင်ဗျာကဲကိုညွန်သန်းအောင်ခင်ဗျာဒီ Mrs. Clinton ရဲ့မြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုများရှုမြင်နေပါလဲ
ဟုတ်ကဲ့ Mrs. Clinton မြန်မာပြည်တွားပြီးတော့မြန်မာပြည်ရဲ့ကောင်းဆောင်တွေနဲ့တွေ့တယ်ထူးထူးဒေါ်ဆန်းစုကြည်နဲ့ရင်းနှီးနှီးတွေ့တာဟုတ်ကျွန်တော်တို့အလုံးကိုပဲဂုဏ်ယူဝမ်းမြောက်နေပါတယ်ကျွန်တော်တို့ကောင်းဆောင်ဒေါ်ဆန်းစုကြည်အပြင် Mrs. Clinton ကိုနိုင်ကလည်းနည်းနည်းရပုံကမဟုတ်ပါဘူးသမ္မတရဲ့ First Lady ဖြစ်တယ်စီနီတာဖြစ်တယ်ဒီတော့သမ္မတရွေးကောက်ပွဲမှာတော့မှဥပမာကိုထားပြီးတော့ challenge လုပ်နိုင်တဲ့လူတစ်ယောက်ဖြစ်တယ်အခုနိုင်ငံရဲ့အများကြီးဝင်ပြီပေါ့နော်ဆိုတော့အဲ့ဒါမြန်မာဒီအနေနဲ့ရတာဒါကျွန်တော်တို့မြန်မာပြည်ကိစ္စကပ္ပရဲ့နိုင်ငံရေးလောကမှာထိတန်းကုန်လည်းပြန်ရောက်သွားတယ်ဆိုတာဒါကျွန်တော်ထင်ရှားပါတယ်ဒီဥစ္စာအလုံးချုံချင်းတော့ဒါကျွန်တော်တို့ဝန်တာရမယ့်ကိစ္စပါပြုစုရမယ့်ကိစ္စပါတစ်ဖက်ကလည်းမြန်မာပြည်ကပြီးခဲ့3-4လလောက်ပြင်ပါလေနိုင်ငံရေးပြောင်းလဲမှုတွေကကျွန်တော်တို့မယုံနိုင်တော့အောင်လို့ပဲပေါ်လာတာကျွန်တော်တို့တွေ့ရတယ်သူပြန်ဆက်ဆိုးရဘက်ကနေပြီးကျွန်တော်တို့မယုံကြည်နိုင်တော့အောင်လဲသူတို့တချို့ကမ်းလှမ်းမှုတွေပြောင်းလဲမှုတွေဒေါ်ဆန်းစုကြည်နဲ့တွေ့တာအနေစားပြီးလှုပ်လာတာတွေကျွန်တော်တွေ့ရပါတော့မြန်မာနိုင်ငံရေးတက်တန်းတစ်ချောက်ကိုကျွန်တော်ကြည့်လိုက်မှာ90ရွေးကောက်ပွဲရှစ်လလုံးနောက်ပိုင်းကကြည့်လိုက်ရင်တကယ်တကယ်ဖြစ်လာတဲ့အားလုံးက zero sum game တွေပဲ zero sum game ဆိုတာဒီဆက်ဆိုးရနဲ့ဒီဘက်က opposition ပါနော်ဒေါ်ဆန်းစုကြည်နဲ့ပြည်သူတွေဘက်ကတယောက်နဲ့တယောက်စိတ်တိုက်ရင်ဆိုင်ပြည့်ပြီးတော့ပြဿနာရှင်းတဲ့နေရာမှာကျွန်တော်တို့ကတယောက်ကအကုန်လုံးရပြီတယောက်ကတရားမှမရတဲ့ပုံစံမျိုးဥပမာ90ရွေးကောက်ပွဲကိုကျွန်တော်ကြည့်လိုက်မယ်ဆိုရင်ရှေ့သွေးရဘက်ကတကယ်တကယ်က90ရွေးကောက်ပွဲလွှဲပြီးရင်ဒီဘက်ကတရားမှရမှာမဟုတ်ဘူးကျွန်တော်တို့ပြည်သူတွေနဲ့တောင်းဆန်းစီတွေကတော့ပြည်ကြမယ်အဲ့တော့ရှေ့သွေးရတဲ့ဒါကိုငါတို့လက်မခံနိုင်ဘူးအဲ့တော့ငါတို့ကတရားလည်းယူထားမယ်မင်းတို့တုံညာယူဆိုပြီးတော့တောက်လျှောက်သူကအဲ့တိုင်းနဲ့လှုပ်လာတာကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေဆွဲတာတွေရောပြီးတော့ရွေးကောက်ပွဲတွေရောအကုန်လုံးပေါ့နော်ဒါပေမဲ့လွန်ခဲ့3လလောက်မှာဒီအတီချုပ်ပြောင်းသွားတယ်ဒီစစ်ဆိုးရဘက်ကနေစပြီးတော့သူဘက်ကနေပြီးတော့ short ပေးလိုက်တာကျွန်တော်မြန်မာကတော့တွေ့ရတယ်ဂျွန်ဆန်စုကြည်ဘက်ကလည်းဒါကိုလက်ခံကြိုဆိုပြီးတော့ကျွန်တော်ရှေ့တူကတွေ့ရတယ်ပြီးတော့ကျွန်တော်တို့အမေရိကန်ကလည်းအခုအချိန်မှာတရုတ်ပြည်ရဲ့ဒီအာရှမှာတရုတ်ပြည်လွှမ်းမိုးလာမှုအထူးဖြင့်ဗမာပြည်ကိုသူကအိန္ဒိယရဲ့ဆက်ပေါက်အဖြစ်သုံးဖို့မလကာရေလက်ကြားကိုသူရေနံကြီးဖြတ်တာကိုသူမလို့ရှင်တော့အဲ့တော့ဗမာပြည်ကနေ pipeline နဲ့ဆင်ယူနေဝင်သူကြွားမဲ့ကိစ္စတွေပြီးတော့ဗမာပြည်မှာလည်းဒီယင်းနေဗမာပြည်တန်းစားရတဲ့ဒါကြင်းညွန့်နေမှုတွေအကြီးကြီးလုံနေတာတွေအမေရိကန်အရင်ဆိုရင်လည်းဒါအပြင်ကိုအာဆီယံရဲ့အုပ်ခါလည်းဖြစ်လာပြီဆိုတော့အမေရိကန်လည်းဒီဟာကိုကျွန်တော်ဝင်ပြီးတော့ဟိုပတ်တက်လာတော့နော်ဒီလိုအချိန်ကြီးအားလုံးကြားထဲမှာအခုလို Mrs. Clinton တွားတာကျွန်တော်ကြိုဆိုရမယ်ဒေါ်ဆန်းစုကြည်ရဲ့ခြေလှမ်းတွေလည်းကျွန်တော်တို့ကြိုဆိုရမယ်ဒါပေမဲ့ဒီကောင်းဆောင်တွေပြောတဲ့အတိုင်းပဲကျွန်တော်တို့သတိနဲ့တော့ကြိုဆိုရမှာဖြစ်ပါတယ်နိုင်ငံရေးခြေခံကတော့မပြောင်းလဲသေးဘူးရှစ်လေးလုံးပြီးခဲ့တဲ့နောက်ပိုင်းကိုကျွန်တော်ကြည့်လိုက်ရင်ဆေးဆိုးရကခွင့်မပြုတာတွေမှန်တယ်မြတ်ကမင်းမဖြစ်ခဲ့ရဘူးသူတို့ခွင့်မပြုတဲ့အတွက်ဒေါ်ဆန်းစုကြည် NLD ကဗမာပြည်ကိုအုပ်ချုပ်ခွင့်မရခဲ့ဘူးပေါ့နော်အခုလည်းဒီတိုင်းပါပဲဒေါ်ဆန်းစုရွေးကောက်ပွဲဝင်ပြီးတော့လွတ်တော်တဲ့ဝင်သွားပြန်မယ်လေတကယ်တကယ်အခြေခံအရာသူဗမာလူနိုင်မှာမဟုတ်ဘူးအဲ့တော့ကျွန်တော်ရှေ့လျှောက်ဘာတွေဖြစ်မယ်ဆိုတာဟာသမရဦးတင်းစိန်နဲ့မြန်မာအစိုးရဘက်မှမူတည်တယ်ဒီလိုရှေ့လျှောက်ဖြစ်မှုတွေကိုတရုတ်အစိုးရကလည်းဘယ်လောက်ထိခွင့်ပြုမယ်ဆိုတာကိုလည်းကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်အထူးသဖြင့်တိုင်းနာပြည်နာကိုကျွန်တော်ရှင်းဖို့လိုတယ်ဒါကိုမရှင်းသေးရကတော့ဗမာပြည်ဗမာပြည်မှာပြည်နာပြည်လည်းဘုမလို့ဘူးအဲ့လိုရှင်းတဲ့အချိန်မှာတရုတ်ပြည်ရဲ့သဘောထားကြီးကြီးနဲ့ဗမာအစိုးရနဲ့ opposition နဲ့ American နဲ့လက်တွဲလုပ်သွားတဲ့ဟာရန်ကြီးကြီးလို့ကျွန်တော်မြင်လာတယ
်ဟုတ်ကဲ့ခင်ဗျာဟိုကိုညွန်သားပြောတာတွေလည်းပဲမှန်ပါတယ်ခင်ဗျာဒီစဉ်းစားကြရတဲ့အများကြီးပါဟိုဘယ်လိုလဲဆိုတော့ဥမာတစ်ခုပြရလို့ရှိရင်ဟိုငယ်စဉ်ကမျိုးမျိုးစိုးသွမ်းလာတဲ့လူငယ်လေးတယောက်ကိုနော် နှစ်အတော်ကြာလာပြီးတဲ့နောက်ပိုင်းကျွန်တော်လူကောင်းလောက်ပါတော့မယ်လို့ပြောလာတဲ့အခါမှာပတ်ဝန်းကျင်ကနေပြီးတော့မယုံသင်ကပိုင်းပြီးတော့ကြည့်ကြတဲ့ပုံစံမျိုးပဲအခုလည်းပဲအနှစ်90ကျွန်တော်တို့စစ်တပ်ရဲ့လွှမ်းမိုးမှုအောက်မှာနေခဲ့ရပြီးတော့လူတွေကအကြောက်တရားနဲ့တစ်ချိန်လုံးရင်ဆိုင်ခဲ့ရတာအခုဒီဦးသိန်းစင်ရဲ့အစိုးရကနေပြီးတော့နောက်ကောင်းကောင်းကြောင်ပြုပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုတော့ဒါဘယ်သူမှဟိုမယုံနိုင်ဘူးပေါ့ဒါမှမဟုတ်လည်းပဲအခုမြင်လာတွေ့လာတဲ့ဟာတွေကဟိုအားရစရာမရှိသေးပေမဲ့လို့ဒီနိုင်ငံရေးကျင်းသားဟလာ200လောက်နည်းနည်းလွှတ်ပေးလိုက်တယ်အဲဒါအပြင်မီဒီယာလူလာခွင့်လေးတွေနည်းနည်းပေးလိုက်တယ်အဟိုတနေ့ရပဲစောက်ချနေရဆိုလို့ရှိရင်ဒီငင်းညမ်းစွာဆန္ဒပြခွင့်ဆိုပြီးတော့ဥပဒေတမလားကလက်မှတ်ရေးထိုးလိုက်ပေးလိုက်တယ်ဆိုတော့ဟိုအရင်တော့တင်းကြမှုအပြည့်နဲ့နေခဲ့ရတဲ့အောက်မှာအခုဒီဟာလေးတွေလွတ်လပ်ခွင့်လေးတွေတနည်းလေးပေါ်လာတာကိုပဲအားလုံးကနေပြီးတော့အာပြုပြင်ပြောင်းလဲမှုတွေရဲ့ဟိုလမ်းစာလာတော့တစ်ပြေးပြေးနဲ့တော့မြင်လာရပြီဆိုပြီးတော့အားရကြည်နတ်တဲ့လူတွေလည်းရှိကြတာပဲအမေရိကန်ကလည်းပဲအခုမြန်မာကိုသွားပြီးတော့အခုလိုထိတွေ့ဆက်ဆံတာကဒီခုနသဘောပါပဲဒီလိုပြုပြင်ပြောင်းလဲမှုလေးတွေအနည်းချင်းပေါ်လာတာကိုပဲသူတို့အနေနဲ့အားရဝန်တာရှိတယ်ဆိုပြီးတော့ပို့ပြီးတော့အားပေးနိုင်အောင်လို့ Mrs. Clinton ကိုယ်တိုင်သွားတယ်ဆိုပြီးတော့ပြောလာတာလေကြားရပါတယ်အဲ့တော့ဒီအခုပြောသွားတဲ့အထဲမှာ Mrs. Clinton ကဒီနိုင်ငံရေးအကျဉ်းသားတွေဟလာတဦးတယောက်မှမရှိအောင်ကြိုးပမ်းရမယ်အဲဒါအပြင်တိုင်းရင်းသားပြည်ပခါကိုအဆုံးသတ်ဖို့လို့စ조사ကြရမယ်စသဖြင့်ပြောသွားတော့ဒေါက်တာဝင်းကျုံးလျာအနေနဲ့ကဒီချင်းတိုင်းရင်းသားတယောက်အနေနဲ့ပေါ့လေနော်တိုင်းရင်းသားပြည်ပခါကြီးပြီးဆုံးသွားဖို့အဆုံးသတ်ဖို့အတွက်ဆိုရင်ဘာတွေများလုပ်ဖို့လိုအပ်မလဲဆိုတာနည်းနည်းတော့ပြောပါလားခင်ဗျာ
ဟုတ်ကဲ့ဆရာလောလောဆယ်ဖြစ်နေတဲ့ကိစ္စမနေ့ကပဲဒီ SSA ဆောက်ဒုတိယဘုချုပ်ကြီးရောဆက်ဦးဆောင်တဲ့အဖွဲ့နဲ့ဒီရှမ်းပြည်အစိုးရစာချုပ်ချုပ်ပြီးပြီ
။ဟုတ်ကဲ့
။အာကျွန်တော်သိတာကတော့ဇန်နဝါရီလကျန် CNF ကလည်းဟာခသွားပြီးတော့စာချုပ်ချုပ်မယ်။ပြည်နယ်အဆင့်နဲ့လုပ်ပြီးတော့အဲဒီနိုင်ငံရေးဆွေးနွေးမှုကိစ္စကြတော့ပြည်ထောင်စုအဆင့်နဲ့လုပ်မယ်ဆိုပြီးတော့ရထားဝန်ကြီးဦးအောင်မင်းကိုတိုင်ကအာနေရာတကာကိုသွားပြီးတော့ပြောနေတဲ့ကိစ္စ။ဒီကိစ္စတွေအားလုံးဟာတိုးတက်ကောင်းမွန်မှုလို့ကျွန်တော်ကတော့မြင်ပါတယ်။မဟုတ်လဲဆိုတော့ခုနဆရာပြောသလို250လုံးလုံးစီအုပ်ချုပ်ရေးအောက်မှာနေလာတော့ကျွန်တော်တို့ကလူချင်းသားဒီမိုကရေစီဆိုတာဟိုကားအစ်တစီကိုဝယ်ပြီးတော့လက်မကြီးပေါ်မှာမောင်းသွားသလိုဟာမျိုးပဲကျွန်တော်တို့ကမြင်တယ်။မနေ့တနေ့ကအောက်ထွက်တော်ပြည်သူ့လွှတ်တော်ဥက္ကဋ္ဌကြီးသူတို့ကရွှေမန်းပြောသွားတဲ့စကားထဲမှာကျွန်တော်တော်တော်ဝမ်းသာတဲ့ကိစ္စကကျွန်တော်တို့ဒီမိုကရေစီဖြစ်စဉ်ဖြစ်ထုံးမှာကျွန်တော်တို့ကအစပဲစသေးဆိုတော့ကျွန်တော်မှအားနေချက်အများကြီးရှိတယ်ဆိုတော့ဝန်ခံချက်ကတတော်ကိုသမိုင်းဝင်တဲ့ဝန်ခံချက်ဖြစ်တယ်။သမိုင်းဝင်တဲ့မှတ်တမ်းဖြစ်တယ်။ဒါမျိုးကိုကျွန်တော်တို့အားလုံးကဗမာပြည်သားတွေအားလုံးကလက်ခံဖို့လိုတယ်။အဲဒါကြောင့်နိုင်ငံရေးကျင်းသားလွှတ်ဖို့ကိစ္စမှာလည်းပဲကျွန်တော်စိတ်ရှိဖို့လိုသလိုတိုင်းဒေသကိစ္စတွေနဲ့ပြစ်ခတ်ရဆဲပြီးတော့ဒီတနတ်တန်တွေမကြားတဲ့ကိစ္စမှာလည်းကျွန်တော်တို့အထိုက်အချောက်ကျွန်တော်တို့စိတ်ရှိဖို့လိုတယ်။နောက်ပြီးတော့ကျန်တဲ့ကိစ္စဒီတိုင်းပြည်လုံးနဲ့တက်ဆိုင်တဲ့ကိစ္စတွေမှာလည်းကျွန်တော်တို့ကစိတ်ရှိဖို့လိုတယ်။တစ်ချိန်တည်းမှာလည်းပဲကျွန်တော်တို့ကဥတီချက်ကိုမပြောက်ဖို့လိုတယ်။ဒီဟာတိုင်းကျွန်တော်တို့အားလုံးအတူတွားနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့လူချင်းနဲ့ပန်းတိုင်ကိုတော့အနည်းနဲ့အမြန်ကျွန်တော်တို့ရောက်မယ်လို့ကျွန်တော်တို့ယူဆပါတယ်
။ဟုတ်ကဲ့ခင်ဗျ။နောက်ထပ်အရေးကြီးတဲ့တစ်ချက်ကဒီတရားဥပဒေစိုးမိုးရေးနော် the rule of law ဆိုတာကိုတော်တော်ပဲပြောပါတယ်။ဒီတရားဥပဒေစိုးမိုးရေးရှိလာရင်တဲ့ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံလည်းပြောခဲ့တယ်။ဖိနှိပ်ချုပ်ချယ်မှုတွေတော်တော်များများဟာတရားဥပဒေစိုးမိုးမှုရှိလာမယ်ဆိုလို့ရှိရင်သူ့ဟာနဲ့သူဒါပပျောက်သွားကြလည်းရှိပါတယ်လို့ပြောတယ်။ဒီတော့တရားဥပဒေစိုးမိုးရေးဆိုတာကတော့နေရာတိုင်းမှာနိုင်ငံတိုင်းမှာဒါအရေးကြီးတဲ့ကိစ္စပါเนาะတရားဥပဒေရဲ့အထက်မှာဘယ်သူမှမရှိရဘူးဆိုပြီးတော့အရင်ကဟိုလူသားကောင်းတော့ပြောခဲ့ပဲတကယ်တမ်းကျတော့လက်တွေ့မှာကဥပဒေစိုးမိုးမှုကမရှိဘူးအခုဒီသမဏဖြစ်နေတဲ့ဟာဗိုလ်ချုပ်ကြီးဟောင်းပေါ့နော်ဦးသိန်းစိန်တို့နောက်ပြီးတော့ဒီသူရဥွှေမန်းတို့ဆိုတာလည်းပဲအရင်ကဗိုလ်ချုပ်ဝန်ကြီးတန်းရွှေရဲ့စေဆိုးရလက်အောက်မှာသူတို့လှုပ်ခဲကင်ခဲ့ကြတဲ့ပုံစံတွေဖြစ်တော့ကအခုဒီပြုပြင်ပြောင်းလဲမှုတွေလုပ်မယ်အစိုးရအသစ်ကခြေလှမ်းအသစ်တွေလှမ်းမယ်ဆိုပေမဲ့လို့လူတွေကမယုံဒယုံနဲ့ဖြစ်နေကြတာလည်းမဆန်းတော့မဆန်းပါဘူးကဲကိုမင်းစင်ခင်ဗျာခုနကပြောခဲ့တဲ့တိုင်းရင်းသားပြည်ပခါနိုင်ငံရေးကျင်းသားတွေအားလုံးလွတ်မြောက်ရေးကိစ္စဥပဒေစိုးမိုးရေးကိစ္စဆိုတဲ့အပေါ်မှာဘယ်လိုများချုပ်မြင်နေသလဲဆိုကြားပါရစေ
ဟုတ်ကဲ့ဟောဆုံးကိစ္စတွေမှာမြန်မာနိုင်ငံရဲ့တိုင်းရင်းသားပြည်ပခါကိစ္စပေါ့လေဒီကိစ္စကတော့မိုင်းမှာအရေးကြီးဆုံးကိစ္စတစ်ခုဖြစ်ပါတယ်။ဘာလို့လဲဆိုတော့ဒီမြန်မာပြည်ရဲ့တိုင်းရင်းသားတွေအကုန်လုံးဟာအဓိကတိုင်းရင်းသားအလုံးလုံးကဗမာပြည်ရဲ့နေဆက်ဒေသတွေမှာအဓိကနေထိုင်ကြတာဖြစ်ပါတယ်။တရုတ်နဲ့နယ်နိမိတ်ချင်းတိစတဲ့ဒေသမှာဆိုရင်တိုင်းရင်းသားပြည်ပခါတွေအများကြီးဖြစ်နေတယ်။ဒီချိန်ထဲမှာပဲလေဒီအင်အားအကောင်ဆုံးတိုင်းရင်းသားအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေဟာအဲ့ဒီဒေသမှာရှေ့ဆိုင်တာဖြစ်တယ်။အတနည်းအားဖြင့်ဆိုရင်အဲ့ဒီအဖွဲ့အစည်းတွေနဲ့တရုတ်နဲ့ဟာလည်းနှစ်ပေါင်းများစွာဆက်ဆံရေးကောင်းခဲ့တာဖြစ်ပါတယ်။ဘာလို့လဲဆိုတော့မာဗီကွန်မြူနတီ ါတီလက်ထက်ထဲကဒီဖွဲ့စည်းနေတရုတ်နဲ့ဆက်ဆံရလဲကောင်းခဲ့တာဖြစ်ပါတယ်တရုတ်ပြည်ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ကျွန်တော် dual track လို့ခေါ်တယ်ဒါဒီနေလနဲ့နှစ်ပေါ်နဲ့ဆက်ဆံတာပေါ့နော်တစ်ဖက်ကတော့အစိုးရအစိုးရချင်းဆက်ဆံတယ်တစ်ဖက်ကတော့ပါတီချင်းဆက်ဆံတယ်ဆိုတဲ့ပုံစံကိုခုလုံးကလေးကဒါဘကဘလက်ထက်ကလေးကလုပ်ခဲ့တာပါဒါတစ်ဖက်ကတော့ဥနေဝင်းမဆာလာအစိုးရနဲ့ဆက်ဆံတယ်တစ်ဖက်ကတော့ဘကဘကိုထောက်ပံ့ကူညီတာတွေလုပ်တယ်အဲ့ဒါဟာလာဒီဟိုသူတို့ထောက်ခံတဲ့အင်အားစုကပြောင်းသွားတယ်မဟာဗျူဟာရောမပြောင်းပါဘူးအခုလေနယ်စပ်ဒေသမှာရှိတဲ့အင်အားတွေကိုတစ်ဖက်ကတရုတ်ကထောက်ခံထားတယ်ပံ့ပိုးထားတယ်တဘောကတော့ဒီအဖွဲ့အစည်းတွေကိုဘက်ဖာလို့ပေါ့ဗျာကျွန်တော်ပြောလို့ဂျားကန်လို့တုံးပြီးတော့ဟာဗမာအစိုးရတွေကိုသူကအချင်းချောက်လို့ရအောင်အချက်ကန်လို့ရအောင်လည်းလုပ်ထားတာဖြစ်ပါတယ်ဆိုတော့တကယ်လို့ကျွန်တော်ပြောချင်တာကဒီကျွန်တော်နိုင်ငံတွေနဲ့ဟာအခုအာဆီယံဥက္ကဋ္ဌတော်ဝင်ယူရောမင်းအမေရိကန်ဆက်ဆံရေးပုံပြီးပြေးလာတယ်အရန်ကောင်းပါတယ်အမတန်မှလည်းနိုင်ငံတကာမှာဝင်ဆက်လာတာဟာဂုဏ်ယူစရာဖြစ်ပါတယ်ဒီနေ့အပြင်ဆိုရင်နိုင်ငံတကာမှာတရားဝင်မှုပေါ့နော်အသိခါရှိလာတာ legitimacy ရှိလာတာအမတန်ကောင်းပါတယ်ဒါပေမဲ့လေနိုင်ငံတကာ legitimacy ရအောင်ဆိုရဲနိုင်ငံတကာမှာတရားဝင်မှုရအောင်ဆိုရဲရီမန်းချက်လောက်ပဲထားပြီးတော့ပြည်တွင်းမှာရှိတဲ့ပြဿနာတွေကိုတကယ်လေးလေးနက်နက်မဖြေရှင်းမှုဆိုလို့ရှိရင်ကျွန်တော်မြန်မာကအခြေအနေကမကောင်းပါဘူးဘာလို့လဲဆိုတော့ကျွန်တော်မြန်မာကတော့ဒီအမျိုးသားစီလုံးညီညွတ်ရေးကိုမတည်ဆောက်နိုင်ဘူးဆိုရင်အင်အားကြီးနိုင်ငံရဲ့ဘေးနားမှာနေရတဲ့နိုင်ငံကြီးလေးတွေရဲ့ဘဝအလားအလာမကောင်းတတ်ပါဘူးဥပမာနမူနာရှိမယ်ဆိုရင်ဗီယက်နမ်နိုင်ငံကိုကြည့်လို့ရပါတယ်ဗီယက်နမ်နိုင်ငံဟာဟလာဒီတရုတ်လိုပဲစစ်စနောလိုပဲတရုတ်နဲ့အင်းင်းချင်းနိုင်ငံဖြစ်ပါတယ်ဒါပေမဲ့သူတို့ဟာဟလာသူတို့ရဲ့အမျိုးသားစီလုံးညီညွတ်ရေးကိုအင်တာမအားကောင်းအောင်လုပ်နိုင်တဲ့တကြောင်မူဟလာစီးပွားရေးဖွံ့ဖြိုးတမ်းမှုလည်းလုပ်နိုင်တဲ့တကြောင်မူတရုတ်နဲ့ပတ်သက်လို့ရှိရင်ဟလာတစုံတရာဟလာအမေကိုကင်းတယ်ကိုချောက်ကိုကိုရက်နိုင်တယ်ကိုကန်တမကိုဖန်တီးနိုင်တယ်ဒါချိန်ထဲမှာတရုတ်ကတက်ပြီးတော့အနိုင်ကျင့်အောင်ပါပြန်ပြီးတော့အန်တုနိုင်တယ်ဒါမျိုးတွေပေါ့နော်ဗီယက်နမ်နိုင်ငံကိုကြည့်မယ်ဆိုရင်အလားလားဟိုအင်တာမကောင်းတဲ့နမူနာဖြစ်ပါတယ်ဒါလို့ပြောဆိုဗီယက်နမ်နိုင်ငံကပြဿနာမရှိဘူးပြဿနာတွေအများကြီးရှိပါတယ်အာနာရှင်နိုင်ငံဖြစ်တယ်ကွန်မြူနစ်နိုင်ငံဖြစ်တယ်ဟလာကပြောရည်ဒီဘာသာရေးအခွင့်အချိုးဖောက်မှုတွေရှိနေတယ်။ဒါပေမဲ့ကျွန်တော်ပြောချင်တာအခြေခံအမျိုးသားစီလုံးညီညွတ်ရေးကိုရအောင်တည်ဆောက်နိုင်ပါတယ်။အဲ့လိုပဲဗမာနိုင်ငံဟာလည်းအဲ့လိုအခြေခံအမျိုးသားညီညွတ်ရေးပေါ့နော်လား Nation Building ကိုမလုပ်နိုင်ဘူး။လား National Reconciliation လို့ခေါ်တဲ့အင်ညာစီရေးကိုမလုပ်နိုင်ဘူးဆိုရင်ဘယ်တော့ပဲနိုင်ငံတကာမှာတရားဝင်မှုတွေရှိရှိပြည်သူလူထုတိုင်းရင်းသားလူထုကဒီစနစ်ဟာမတရားဘူးဒီစနစ်ကမမှန်ကန်ဘူးလို့ယူဆနေမယ်ဆိုရင်ပြဿနာပြည်လည်မှာမဟုတ်ပါဘူး။ဒါကြောင့်မို့ခုနကပြောတဲ့ဒီ Rule of Law လို့ခေါ်တဲ့တရားဥပဒေစိုးမိုးမှုကိစ္စမှာလည်းအလားတူပါပဲ။တရားဥပဒေစိုးမိုးမှုမှာလည်းစီးပွားရေးနယ်ပယ်လောက်ဟလာအဲ့လောက်မှာပဲတရားဥပဒေစိုးမိုးရေးတွေကိုလုပ်နေပြီးတော့တကယ်အခြေခံအခွင့်အရေးသူစဉ်တိုင်းရင်းသားအခွင့်အရေးတွေကိုအမှတ်ကန်ချက်ပေးနိုင်တဲ့တရားဥပဒေစိုးမိုးရေးမလုပ်ဘူးဆိုရင်ဒီကိစ္စကလည်းဒီတိုင်းပြောလို့မရပါဘူး။တရားဥပဒေစိုးမိုးရေးကိုရေပုံရသဘောပြောမယ်ဆိုတာတရားဥပဒေစိုးမိုးရေးဆိုတာတကယ်တော့အခြေခံဥပဒေအစင်းတက်လာတာဖြစ်ပါတယ်။အခြေခံဥပဒေပြည်နယ်ကြောင်းလဲမှုမလုပ်ဘဲနဲ့တရားဥပဒေစိုးမိုးရေးကိုခွပြောနေဆိုတာတကယ်တော့အဓိပ္ပာယ်မရှိပါဘူး။အခြေခံဥပဒေကိုတကယ်မကင်တွေ့သေးပဲနဲ့တရားဥပဒေစိုးမိုးရေးပြောလို့ရှိရင်ကျွန်တော်စီးပွားရေးသမားတွေလုတ်ခင်းကင်ကင်ကောင်းအောင်လို့လမ်းဖွင့်ပေးရလို့ဘာမှဖြစ်မလားဖြစ်လာမှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်ပြောချင်တာကတော့ဗမာပြည်မှာတကယ်ဖြစ်ရှင်းရမှာကအခြေခံဥပဒေပြဿနာဖြစ်တယ်။တကယ်ပြန်အာဏာပြဿနာဖြစ်တယ်ဟုတ်လား။အာဏာကိုဘဟုနဲ့ပြည်မဘလို့ခွဲဝေမှာလဲအာဏာကိုဟုတ်လားလူလူကသူနဲ့တက်တဲ့လူသူသဘောတရားလူဘလို့ရွေးချယ်ခွင့်ရှိမှာလဲ။အဲ့တော့ဗမာပြည်ရဲ့ပြဿနာဟာအခြေခံဥပဒေပြဿနာဖြစ်တယ်။အခြေခံဥပဒေပြဿနာကိုဖြေရှင်းမှသာခုနကပြောတဲ့တရားဥပဒေစိုးမိုးရေးနဲ့တိုင်းရင်းသားပြဿနာများအမျိုးသားစိုးနေတဲ့ပြဿနာများကိုလည်းဖြေရှင်းနိုင်မလို့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့ကိုညွန်းတောင်းခင်ဗျအခုပြောသွားကြတဲ့ဆွေးနွေးကြတဲ့အကိစ္စတွေပေါ့မဘယ်လိုမြင်လဲခင
်ဗျဟုတ်ကဲ့ကျွန်တော်တပတ်တူပါတယ်ခင်ဗျဒီအခြေခံဥပဒေအဓိကပါပါဒါဆိုကျွန်တော်လက်ရှိအခြေခံဥပဒေရှေ့အစိုးရနဲ့စစ်အာဏာရှင်ဒီကနေပြီးတော့တိုင်းပြည်ကိုထိတ်ချုပ်ပြုတ်ခိုင်ထားဖို့သူတို့ UTV ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပဲဖြစ်ပါတယ်ဥပမာစစ်ကောင်စီအနေနဲ့အချိန်ကြီးအာဏာသိမ်းနိုင်ပြီးတို့တော့ကျွန်တော်တို့အပြစ်ပြုလို့မရပါဘူးဆိုတာကိုရေးထားတဲ့အခါမျိုးပေါ့နော်ဒါကတော့ကျွန်တော်တို့ကြည့်ရမှာပါပဲတရားဥပဒေစိုးမိုးရေးလည်းလိုပါတယ်ပြီးတော့တိုင်းနာကိစ္စကိုလည်းကျွန်တော်တို့အခုစစ်ဆိုးရရှင်းနေရတဲ့တောက်လျှောက်ရှင်းနေတာစီရင်ကြီးရသူကရှင်းနေတာစီရေးရပဲမင်းနိုင်ငံနဲ့တစ်ခုမခတ်ဘူးတရားနဲ့ကြောက်အတိမတ်ပြည့်တဲ့သဘောလောက်ပဲဒါမှနိုင်ငံရေးပါတယ်ဖြည့်ရှင်းမှုကျွန်တော်တို့လိုပါတယ်အဲ့လိုဖြည့်ရှင်းမှုမျိုးဆိုတာလည်းအခြေခံဥပဒေတစ်ခုအဲ့ဖြည့်ရှင်းမှုမျိုးကိုခွင့်ပြုတဲ့အခြေခံဥပဒေတစ်ခုလိုတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ဗမာပြည်ကကျွန်တော်တို့တကယ်ပြောလိုက်ငွေ250အပြင်မှာတော့ကျွန်တော်တို့ဝန်းနေစရာကောင်းတော့မယ်လမ်းလွဲရတယ်ပေါ့နော်ဒါပေမဲ့အခုချိန်ကသမိုင်းဝင်အခွင့်အရေးတစ်ခုပါပဲဒါဆိုတော့တရုတ်အိန္ဒိယနဲ့ဒီအာဆီယံပေါင်းလိုက်ရင်ကမ္ဘာလူကြီးတဝက်ကဗမာပြည်ပတ်ဝန်းကျင်မှာရှိပါတယ်ကမ္ဘာကုန်သွယ်ရေးတဝက်ကလည်းဒီဒေသမှာပဲဖြစ်ပါတယ်ဒါအမေရိကလည်းဒါကိုပဲအော်နေတာတရုတ်ကလည်းဗမာပြည်ကိုအရန်ကိုလိုချင်တယ်အိန္ဒိယတမုတ်ရထွက်ပေါက်ရအောင်အိန္ဒိယကလည်းဗမာပြည်ကိုဒါသူက gateway to south east asia ဆိုပြီးသူကသဘောထားတာဒါဆိုသူရဲ့မြောက်ပိုင်းပြည်နယ်ခုနှစ်ခုကပင်လယ်ထွက်ပေါက်ဟုတ်လားကုန်သွယ်ရေးမရှိတဲ့အတွက်ဗမာပြည်ကိုအရန်လိုချင်ဒီလိုအိန္ဒိယနဲ့တရုတ်ကလည်းကမ္ဘာမှာ rising နော်တကယ်ကိုမြင့်နေတယ်တကယ် တကယ်ဟို manufacturing နဲ့ IT ပေါ့နော်ဒီလိုနိုင်ငံတွေကြားထဲမှာအမေရိကန်နဲ့ပါလာတဲ့အချိန်မှာအာဆီယံနဲ့ရှိနေတဲ့အချိန်မှာဗမာပြည်မှာရှိတဲ့ sit တတိုင်းပြည်ကောင်းဆောင်တွေတောင်ဆန်းဆူချင်းနဲ့နိုင်ငံကြီးကောင်းဆောင်တွေဟာတိုင်းပြည်အကျိုးစီးပွားကိုကြည့်ပြီးတော့ကျွန်တော်တို့ဒီအခြေခံကြတဲ့အချက်တွေကိုရှင်းဖို့ရန်လိုပါတယ်ဒါပြည်သူတွေကိုတကယ်ဒီအစီအမံရှိရင်တော့ဒီအချိန်ဟာတကယ်ကိုရှေ့တိုးပြီးလောက်အောင်မယ်အချိန်လို့ကျွန်တော်မြင်တယ်အဲ့လိုလောက်ကိုလမ်းစားတွေလည်းပေါ်လာပြီးလုတ်တဲ့ဟာတွေလည်းဖြစ်နေတဲ့အတွက်ကျွန်တော်အနေနဲ့ဝမ်းသာမိတယ်ဒါပေမဲ့ဆက်ပြီးပြောလို့တာကတော့နိုင်ငံကြီးအခြေခံကတော့တကယ်ရှေ့တိုးဖို့ဟာဘောနော်မြန်မာပြည်အစိုးရရဲ့လက်ထက်မှာပဲရှိပါတယ်သူတို့ကအခြေကိုသဘောထားကြီးကြီးနဲ့ဘလောက်ထိရှေ့ဆက်ပြီးအခြေလမ်းတွေပလန်သွားမယ်ပြီးတော့ပြည်ပြင်ကြောင်းတွေဘလောက်လုပ်သွားမယ်ဆိုတော့ကျွန်တော်တို့စောင့်ကြည့်ရမှာပဲအဲ့လိုလုပ်သွားရင်တော့တိုင်းပြည်ရဲ့မျက်နှာကိုတကယ်ကြည့်တဲ့လူတွေအနေနဲ့တမိုင်းဝင်သွားမှာလည်းဖြစ်ပါတယ
်ဒီအခုခေါင်းဆောင်တွေပြောခဲ့ဆိုခဲ့တဲ့ဇာတ်ရည်တွေမှာကျင်းနဲ့အားရစရာတွေတော့အများကြီးပဲရှိပါတယ်ဒါမှလို့သူတို့လိုချင်တယ်ဆိုတဲ့အချက်တွေတစ်ဖက်နဲ့တစ်ဖက်ဂရိပေးခဲ့ကြတာတွေနော်ဘလောက်အတိုင်းအတာချီဖြစ်မြောက်လာမလဲဆိုတာကတော့အားလုံးကဒါဝိုင်းပြီးတော့ကြည့်နေကြအောင်မှာပါပဲအမေရိကန်အစိုးရကလည်းပဲသူ့ဘက်ကလိုက်လို့မှုတွေလုပ်ဖို့အတွက်ဗမာအစိုးရကလှုပ်တာကိုကြည့်ပဲဆိုတော့ဗမာအစိုးရကလည်းပဲဒီအမေရိကန်ဘက်ကဘလောက်တောင်းဆိုထားတယ်ဘလောက်ငါတို့လိုက်ရောနိုင်တယ်ဆိုတော့သူတို့လည်းဒါအမျိုးမျိုးချိန်ဆပြီးတော့ဒါလုပ်ကြမှာပါပဲဒီတော့ကဒီ Mrs. Clinton ရဲ့ခရီးစဉ်တစ်ခုလုံးနဲ့ပတ်သက်ပြီးတော့အောင်မြင်တယ်လို့ပြောမလားနော်ဘယ်လိုအကျိုးတွေထူလာနိုင်မယ်လို့ကျွန်တော်တို့ညွှန်လင့်နိုင်မလဲဆိုတာလေးတွေညီကုန်းကျုပ်အနေနဲ့ပြောသိချင်ပါတယ်ခင်ဗျဒေါက်တာဝန်ကျုံးလည်းစပြီးတော့ပြောပါလားဗျ
ဟုတ်ကဲ့ဆရာကျွန်တော်ဒီဇေယျဥပဒေစိုးမွေးကိစ္စမမေးမိလို့အဲ့ဒီ
အချက်လေး
ကျွန်တော်ပြောသွားလို့လဲဆိုတော့ကျွန်တော်မမားဘူးဆိုလို့ရှိရင်ပထမဆုံးအထော်နီဂျန်နရယ်ကသူဒီလွှတ်တော်ထဲမှာပြောပူတာရှိတယ်လက်ရှိမှာဒီဇေယျဥပဒေ440ကျော်ကျော်လောက်ရှိတယ်လို့ပြောတယ်အဲ့ဒါကျွန်တော်လည်းမသိဘူးဗမာပြည်မှာရှိတဲ့ရှေ့နေအများစုလည်းမသိဘူးပြည်သူပြည်သားတွေလည်းမသိဘူးဒေါအောင်ဆန်းစုကြည်လည်းမသိဘူးဘယ်သူမှမသိပဲနဲ့ဗမာပြည်မှာတရားဥပဒေစိုးမွေးရေးဆိုတာတည်ဆောက်လို့မရဘူးတရားဥပဒေစိုးမွေးရေးကိုကျွန်တော်တည်ဆောက်ခြင်းဥပဒေကိုရှိဒီဆဲဥပဒေကိုပြည်သူအားလုံးကတည်ဖို့လိုတယ်လို့ရဲတွေကစစ်သားတွေကအယက်သားတွေကနိုင်ငံရေးသမားတွေအားလုံးကတည်ဖို့လိုတယ်ဒီကိစ္စကကျွန်တော်တို့မှာအားနည်းချက်ဖြစ်တယ်ဒုတိယအချက်ကကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးအကောင့်ထဲဖို့ဖို့တစ်ခုတည်းကိုကျွန်တော်တို့ဦးစားမပေးသင့်ဘူးတရားဥပဒေစိုးမိုးရေးဟာတိုင်းပြည်တစ်ခုရဲ့မနိုင်သုံးခုထဲမှာတစ်ခုပဲဖြစ်တယ်အုပ်ချုပ်ရေးမှာလည်းတန်းရှင်းဖို့လိုတယ်လို့ဥပဒေပြုရေးမှာလည်းတန်းရှင်းဖို့လိုတယ်တရားဥပဒေစိုးမိုးရေးဌာနတရားစီရင်ရေးဌာနမှာလည်းတန်းရှင်းဖို့လိုတယ်ဒီသုံးခုအာဏာခက်ပြသုံးခုကဖန်ဖန်ကန်ကန်နဲ့လုံနိုင်မှာတိုင်းပြည်တစ်ခုဟာဒါယာဝပြောနိုင်တယ်ဆိုတော့ဒီအချက်ကိစ္စကိုကျွန်တော်တို့ကြည့်တဲ့အချိန်မှာဟိုတခုကိုပဲကျွန်တော်တို့လက်ညှိုးထိုးပြီးတော့ဒီဟာကောင်းရင်အကုန်လုံးကောင်းမယ်ဆိုတဲ့ဟာမျိုးမဖြစ်စေချင်ဘူးလို့ကျွန်တော်ယူဆတယ်။အဲကျွန်တော်နှိကုံးချုပ်တဲ့အနေနဲ့ဒီ Hillary Clinton သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖက်မှာအမျက်ထွက်တယ်။ဒါပေမဲ့ခုနကကျွန်တော်ပြောပြီးသလိုသူပြောတဲ့စကားတွေမှာကျွဲပါဆောင်တီအဲအရာမျိုးမဖြစ်ဖို့ကကျွန်တော်တို့ရဲ့တာဝန်ဖြစ်တယ်။ကျွန်တော်တို့ဆိုတာကျွန်တော်လည်းပမာပြည်သားတစ်ယောက်ပါ။ပမာပြည်ကနိုင်ငံသားတစ်ယောက်ပါ။ပမာပြမမွေးတဲ့လူတယောက်ပါအဲ့တော့ကျွန်တော်တို့ဖက်မှာတာဝန်ကြီးဖို့အရေးကြီးတယ်လို့ကျွန်တော်တို့ယူဆပါတယ
်တာဝန်ကြီးရမယ်ဆိုတာဘယ်လိုသဘောမျိုးနဲ့ပြောတာပါလဲခင်ဗျာ
ကျွန်တော်တို့ဖက်ကလှုပ်တင်နေလို့အမေရိကကနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂနဲ့အာရှန်တို့ကပြောနေတဲ့ပြည်တွင်းစစ်ရဆဲပါနိုင်ငံရေးအကျဉ်းသားလွှတ်ပါနောက်ပြီးတော့ဒီပြုပြင်ပြောင်းလဲမှုကိုအရှင်ဟုန်မြင့်ပြီးတော့လုပ်ပါမြောက်ကိုရီးယားနဲ့ခင်ဗျားတို့ဆက်ဆံရေးကိစ္စကိုနိုင်ငံတကာဆန်နှုံးဆန်ထားအတိုင်းလုပ်ပါဆိုတဲ့ဟာကိုကျွန်တော်တို့ကအမြန်ဆုံးချင်းချက်မရှိလုတ်ဖို့လိုတယ်အဲ့ဒါလုတ်လို့ရှိရင်ဂျန်တဲ့ကိစ္စတွေကသူ့အနေနဲ့သူပြည်လေသွားမယ်လို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကြည့်ကိုမင်းစင်အောင်ခင်ဗျာပြောပါအောင
်ဒီကောင်းချုပ်ပြောရမယ်ဆိုရင်တော့ဗျာတခုကတော့ဒီ2005ခုနှစ်တုန်းကဒီဗမာနိုင်ငံကဝန်ကြီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းပေါ့အဲတုန်းကဗိုလ်ချုပ်စိုးဝင်းကဗီယက်နမ်နိုင်ငံကိုသွားလဲပါတယ်သွားလဲတဲ့ခါမှာဗိုလ်ချုပ်စိုးဝင်းကပြောလဲဆိုတော့ဗီယက်နမ်နိုင်ငံနဲ့ဒီမာနိုင်ငံဟာ1990ခုနှစ်တည်းမှာအတူတူပဲဈေးကွက်စီးပွားရေးစာပြီးကျင့်သုံးနေတကားဖွင့်စီးပွားရေးစာကျင့်သုံးနေဒါပေမဲ့ဗီယက်နမ်နိုင်ငံကအရန်အောင်မြင်နေနိုင်ငံကြီးကလည်းတည်ငြိမ်နေစီးပွားရေးကလည်းအောင်မြင်နေဒါဗီယက်နမ်နိုင်ငံရဲ့အောင်မြင်မှုရဲ့ရှုပ်ဝှက်ချက်ကဘာလဲလို့ဗိုလ်ချုပ်စိုးဝင်းကဒီဗီယက်နမ်ဝန်ကြီးချုပ်ကိုမေးပါတယ်အဲ့ဝင်နေဝင်ကြောက်ကဘာပြန်ပြောလဲဆိုတော့ဟာကျွန်တော်နိုင်ငံရဲ့ရှုပ်ဝှက်ချက်ကတော့ဗျာဟိုအမေရိကန်နဲ့အဆင်ပြေအောင်နေရပါပဲလို့သူကပြောပါတယ်အဲ့တော့ဗိုလ်ကြီးဆိုရင်တော့ကြောင်သွားတယ်လို့ဗိုလ်ကြီးဆိုရင်လည်းပါသွားတဲ့သူတွေကဒီကျွန်တော်တို့ပညာရှင်တွေကပြန်ပြောတာရှိပါတယ်ဆိုတော့ဗိုလ်ကြီးဆိုရင်ထပ်မေးပါတယ်ဟုတ်လားလို့မေးတဲ့အခါကျဗင်နေဝင်ကြောက်ကဟုတ်ပါတယ်ကျွန်တော်တို့တွေဟာဟလာဒီအမေရိကန်နဲ့ဆိုတူသေးကိုသေးတိုက်ခဲ့တာပါဒါပေမဲ့လည်းအခုအမေရိကန်နဲ့ပြန်ပြေးလဲအောင်လုပ်တဲ့အခါမှာကမ္ဘာဘဏ်တို့နိုင်ငံတကာငွေကြေးရှင်ပုံတွေဖွဲ့လို့ဆောက်ရှင်းပေါ်လေအမေရိကန်ရဲ့စီးပွားရေးအကူအညီနိုင်ငံရေးအကူအညီဟလာကျွန်တော်တို့ဒီနည်းပညာအကူအညီအများကြီးရပါတယ်ဒါကြောင့်မို့ကျွန်တော်တို့တွေဟာဈေးကွက်အရလည်းနိုင်လမ်းပွင့်လာတယ်လို့ပြောပြီးတော့ဗင်နန်ဝင်းကြီးကပြန်ဖြေခဲ့ပါတယ်ဆိုတော့တဘောကတော့ဗျာဒီ ကဘာပေါ်မှာဟလာအင်အားကြီးနိုင်ငံကဘာပေါ်မှာဟလာစူပါပါဝါနဲ့ပြည်လျောင်နေရမယ်အဆင့်ပြောင်းဆက်ဆံရမယ်ဒီလိုဆက်ဆံတာဟာတခုတော့အရေးကြီးဆုံးကဘာလဲဆိုတော့ကိုယ်အိမ်နေချင်းနိုင်ငံကြီးတွေကိုလည်းဟလာဟိုတွားပြီးတော့ပါဝါဘယ်လန့်ပေါ့ဗျာဟိုအင်အားချိန်ခွင်ချညှိဖို့လို့တွားပြီးတော့ containment ပေါ့ချိန်ချိုးဖို့လို့အဲ့လိုမဟုတ်ပါဘူးအဲ့လိုလုံးမိမယ်ဆိုရင်အဲ့လိုလေတံမျိုးတွားဟောက်မိမယ်ဆိုရင်တော့ကျွန်တော်တို့ကအင်အားကြီးနိုင်ငံတွေအားပြိုင်မှုမှာကြားညံ့နိုင်ပါတယ်ဒါပေမဲ့ကျွန်တော်ပြောချင်တာကတော့ဟလာကျွန်တော်တို့ရဲ့အဓိကလုံးတင်တာဟာကိုယ့်ရဲ့နိုင်ငံသားရဲ့မူဝါဒမှာဟလာရွေးချယ်စရာကြီးပုံများအောင်လုပ်ရမယ်အဲ့လိုရွေးချယ်စရာကြီးပုံများဖို့ဆိုရင်ကဘာမှာရှိအင်အားကြီးနိုင်ငံတွေအားလုံးနဲ့တက်မြအောင်နေရမယ်ကိုယ့်အတွက်အခွင့်အရေးချမ်းသာနေတာရအောင်လုပ်ရမယ်အချိန်ထဲမှာပဲလေဒေတာရိုက်နိုင်ငံတွေလည်းဝန်ဆောင်အောင်လုပ်ရမယ်အဲ့လိုလုံနိုင်ဖို့အတွက်အဓိကအကြဆုံးကကျွန်တော်ပြောသလိုပဲ internet resilience ပေါ့လေပြည်တွင်းမှာအားကောင်းအောင်လုပ်ရမယ်ပြည်တွင်းမှာအားကောင်းအောင်လုပ်ဖို့ဆိုတာအမျိုးသားညီညွတ်ရအောင်လုပ်ရမယ်အဲ့ဒါကိုတကယ်ဆိုင်လိုက်မတက်လို့မယ်တနည်းအားဖြင့်အခြေခံဥပဒေပြဿနာကိုမှန်မှန်ကန်ကန်နဲ့သူ့ရဲ့ပြောင်းလဲပြီးဖြေရှင်းရမယ်ဆိုရင်ကျွန်တော်နိုင်ငံတကာအလားအလာကောင်းပါတယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့ကဒီနိုင်ငံကြီးတွေရဲ့အားပြတ်မှုမှာတကာထပ်ပြီးတော့ကြားညက်သွားနိုင်ပါတယ်
မှန်ပါတယ်ခင်ဗျဒါကတော့တိုင်းပြည်ခေါင်းဆောင်တွေရဲ့လိမ္မာပါနှံ့မှုပေါ်မှာအများကြီးတည်တာပေါ့လေတစ်ချိန်လုံးကကျွန်တော်တို့မြန်မာနိုင်ငံရဲ့နောက်ဖက်မှာရှိခဲ့တဲ့ဒီစင်ကာပူတို့မလေးရှားတို့ဟုတ်လားထိုင်းနိုင်ငံတို့ဆိုတာတွေကအကုန်လုံးကအမေရိကန်နဲ့တက်အောင်ပေါင်းပြီးတော့အမေရိကန်ပေးသမျှကိုယူအမေရိကန်မပေးတာကိုလက်ပြန်တောင်းစသဖြင့်အမေရိကန်ရဲ့နည်းပညာတွေနော်ငွေကြေးအထောက်ပံ့တွေယူပြီးတော့အခုကြတော့မြန်မာနိုင်ငံနဲ့အစပေါင်းများစွာတိုးတက်ထွန်းကားသွားကြတာဒါကျွန်တော်တို့မျက်မြင်ကိုတွေ့ပါပဲကဲကိုညွန်သားအနေနဲ့ရောခင်ဗျဒီခရီးစဉ်ပေါ်မှာဘယ်လိုမြင်လဲဆိုတာညီကုန်းချုပ်အနေနဲ့ပြောပါဗျာ
ဟုတ်ကဲ့ဒါအဓိကပြောလို့ရတာရေတူအဖြစ်ပေါ့နော်ကျွန်တော်ဒီအစိုးရအနေနဲ့နိုင်ငံရေးရှင်းသားတွေလွတ်ပြေးတင်တယ်လွတ်ပြေးလိမ့်မယ်လို့ကျွန်တော်ယူဆတယ်ပေါ့နော်ဥပမာမင်းကုတ်နိုင်လို့ရှေ့လေးလုံးအင်အားစုတွေကဒီမြန်မာပြည်နဲ့လက်ရှိနိုင်ငံရေးလမ်းကြောင်းမှာသူတို့ရဲ့အကန့်အသတ်ပေါ်လာလို့လို့ပါပဲအဲ့လိုလုပ်ခဲ့တယ်ဆိုရင်တော့အမေရိကန်အနေနဲ့နောက်တစ်ဆင့်အတူရတာမှပြန်ထားတာမျိုးလေးတွေဖြစ်လာနိုင်ပါတယ်အဲရှေ့ဆက်ပြီးတော့လည်းတိုင်းနာကိစ္စကိုရှင်းပါမယ်ဒီအခုတရားဥပဒေစိုးမိုးရေးကိစ္စတွေလုပ်သွားတယ်ဆိုရင်တော့ sanction ကိုတပြေးပြေးနဲ့အလျှော့သွားတာဖြစ်လာနိုင်တယ်လို့ကျွန်တော်ယူဆတယ်ပေါ့နော်အခုလမ်းကြောင်းကကောင်းပါလေကျွန်တော်တို့ဒီကျွန်တော်တို့အားလုံးကတော့တက်နိုင်နေမြားဒီဒေါန်ဆန်းစုကြည်ကိုဒီပြမပြီးကောင်းအောင်လုပ်နေတဲ့လူအားလုံးကိုကျွန်တော်တို့ကထောက်ခံအားပေးပါမှာတစ်ဖက်ကလည်းကျွန်တော်တို့ဒီ mass လို့ခေါ်တဲ့ကျွန်တော်တို့ကျောင်းသားတွေ PD တွေနဲ့ overseas မှာရှိတဲ့ mix တွေကကျွန်တော်တို့တတိကိုတော့လျှော့လို့မရဘူးပြမပြီးဘယ်ဆိုရမှာပြည်သူတွေကတက်တက်ကြွကြွနဲ့နိုင်ငံရေးလှုပ်ရှားမှုမှာမပါခဲ့ဘူးပြည်သူကနာလပိန်းလုံးဖြစ်တယ်ဆိုဘယ်ဆိုရမှာကောင်းတယ်ဆိုတာဖြစ်လာမှာမဟုတ်ဘူးအဲ့ဒါပြေချာတယ်။အနည်းနဲ့အမြန်လမ်းကြောင်းလွှဲကြမှာပဲ။အဲ့တော့ဗမာပြည်ကဒီမိုကရေစီရပြီဆိုတာလည်းရှိမှာပေါ့။ဒီမိုကရေစီဆိုတာဘရောမပြီးတဲ့ကိစ္စမဟုတ်ပါဘူး။ကျွန်တော်လုပ်သွားမှာပေါ့။အဲ့တော့ပြည်ပမှာရှိတဲ့ပြည်ပရောပြည်ပမှာရှိတဲ့ပြည်ရောကျွန်တော်တို့တတိထားပြီးတော့ကျွန်တော်ရှေ့ချောက်ပြီးတော့တိုင်းပြည်ရဲ့ပြန်လည်ထူထောင်ရေးနဲ့နိုင်ငံရေးပြန်လည်ပြည့်ညက်ပြီးကျွန်တော်တို့တင့်တော်တဲ့နေရာတွေကျွန်တော်တို့ဘာမှမလုပ်ဆောင်သွားမှာပေါ့နော်။အဓိကကျွန်တော်ပြောလို့လည်းတစ်ချက်ထောက်ပြလို့လည်းတစ်ချက်ကတော့ဒီကလုံးရဲ့နှစ်30အပြင်မှာပဲမြုံနိုင်လောက်အောင်ကဘာပေါ်မှာအခုဒုတိယစီးပွားရေးရအင်အားကြီးဆုံးစီးရေးရလည်းအားလုံးကနေအလေးထားနေရတဲ့နိုင်ငံဖြစ်သွားတာနှစ်30ပဲအချိန်ကြာပါတယ်အဓိကအဲ့လိုဖြစ်သွားအောင်လုပ်တာတခြားမဟုတ်ပါဘူး overseas chinese ခေါ်တဲ့တရုတ်နိုင်ငံရောက်နေတဲ့တရုတ်တွေပါ60ကျန်နေက investment ကသူတို့စီရသွားတာပါအဲ့တော့ကျွန်တော်တို့မြန်မာပြည်သူတွေဟာလည်းဒီပေါ့ရောက်ပြီးတော့အခြေချနေတာဟာလား resource full ပေါ့နော်ကျွန်တော်ပညာတွေစီးပွားရေးတွေငွေကြေးတွေအဆင်ပြေနေတဲ့လူတွေအများကြီးရှိပါတယ်ဆိုတော့သူရဲ့ပါဝင်လှုပ်ရှားမှုသူရဲ့အားပေးထောက်ခံမှုကအခုချိန်မှာအရန်ကိုရေးကြီးရဲဆိုတော့ကျွန်တော်ပြောလိုပါတယ်အဲ့တော့ကျွန်တော်တို့ဗမာပြည်တွေနဲ့ဗမာပြည်ကိုတမိုးထားတဲ့ကောင်းဆောင်တွေဆက်တွဲပြီးတော့ဟာလားကျွန်တော်တို့တိုင်းပြည်ဟာကမ္ဘာအလယ်မှာအရင်ကလူပဲအောင်မျက်နှာပွင့်ပြီးတော့တိုးတက်တဲ့အားလုံးကနေပြီးတော့မျက်နှိုးတဲ့တမိုးထားတဲ့နိုင်ငံတစ်ခုဖြစ်လာပါစေလို့ကျွန်တော်
ဒီနေ့တိုက်တွန်းလို့ဆိုပါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရထားတဲ့အချိန်ညာဘက်ကပြည့်သွားပြီမလို့ကျွန်တော်တို့သကဝိုင်းကတော့ပြန်လာပါတော့မယ်အခုပါဝင်ပြီးတော့ဆွေးနွေးပြေးခဲ့ကြတဲ့အတွက်ကြောင့်အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာရှိနေတဲ့အင်ဒီယားနာတက္ကသိုလ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာသုတေသနဌာနတက်ဆောင်ညွှန်ကြားမှုဒေါက်တာငွင်ကျုံးလျာအမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းဘာကလီတက္ကသိုလ်ကနိုင်ငံရေးသိပ်ပံပါရဂူဘွဲ့စီးပူးနေတဲ့ဦးမင်းစင်နဲ့BADA ဘာသာလို့ခေါ်ကြတဲ့မြန်မာအမေရိကန်ဒီမိုကရက်တစ်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးညွန့်သန်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်ချုပ်ပြရစေတော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ